ลาวနိုင်ငံဖျန်ရှင်မြို့မှာအခုကျင်းပနေတဲ့36ကျင်းပမြောက်အာဆီယံနိုင်ငံသားရေးဝန်ကြီးများစီဝေးမှာမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်နိုင်ငံသားရေးဝန်ကြီးဦးညံဝင်းကရှင်းလင်းမှာအာဆီယံလက်ကျအုပ်ချတာဝန်မျိုးကိုဆုံးဖြတ်လိုက်ကြောင်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်ထုတ်ပြန်ခဲ့ပြီးနောက်အာဆီယံအဖွဲ့ကြီးအနေနဲ့မြန
always been that there should be national reconciliation and democratization in Myanmar.
မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီဖော်ဆောင်ရေးဆောင်ရွက်တယ်လို့အာဆီယံအဖွဲ့ကြီးကအမြင်ရတည်ခဲ့တာပါ။ဒါကလည်းမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဟာအာဆီယံဒေသတွင်တည်ငြိမ်ရေးနဲ့လုံခြုံရေးအတွက်အထောက်အကူဖြစ်စေလို့ပါပဲ
။အာဆီယံအဖွဲ့ကြီးရဲ့ရည်ရည်ချက်သဘောထားကိုမြန်မာနိုင်ငံစစ်အစိုးရကလည်းသဘောပေါက်နားလည်ပါတယ်လို့မစ္စတာအွန်ကင်ယွန်ကအခုလိုပြောပါတယ်
။ And the Myanmar government also understand that whenever ASEAN comment on the situation in Myanmar is really out of the concern over the impact of
မြန်မာအစိုးရကလည်းဒီအချက်ကိုနားလည်ပြီးသားဖြစ်လိမ့်မယ်လို့ယူဆပါတယ်။ကျွန်တော်တို့အာဆီယံအဖွဲ့ရဲ့နိုင်ငံသားကြီးဝန်ကြီးတွေကမြန်မာပြည်တွင်းဘာတွေဖြစ်ပျက်နေတယ်ဆိုတာကိုအမြင့်မျက်ခြေမပြတ်သတိထားပြီးဆက်လက်ဆွေးနွေးပြောဆိုနေမှာပါပဲ။
မြန်မာနိုင်ငံသားကြီးဝန်ကြီးဦးညံဝင်းကကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာရာဂါလီအစ်မေးကိုအလုတ်များနေလို့မတွေ့နိုင်ဘူးဆိုတဲ့သတင်းနဲ့ပတ်သက်လို့မစ္စတာအွန်ကင်ယွန်ကိုမေးမြန်းရမှာတော့
I was told that he came in later than scheduled because of the delay of the aeroplane flight from Bangkok
မြန်မာနိုင်ငံသားကြီးဝန်ကြီးကဘန်ကောက်ကနေလေယာဉ်နောက်ကျပြီးမှရောက်လာတယ်လို့ကျွန်တော်ကပြောပါတယ်မစ္စတာရာဂါလီကိုတွေ့ဖို့လိုက်ရှာတော့မစ္စတာရာဂါလီပြန်သွားပြီလို့သိရတယ်လို့ကျွန်တော်ကပြောပါတယ်
သောတာရှင်များတရင်ကြေညာစဉ်ကကြားသိခဲ့ရတဲ့အတိုင်းပါပဲတရုတ်နိုင်ငံသားရေးဝန်ကြီးမစ္စတာလီဟာလည်း ARF ကိုအာရှဒေသအတွင်းလုံခြုံရေးစည်းဝေးကိုမတက်ရောက်တော့ဘူးဆိုတဲ့သတင်းနဲ့ပတ်သက်လို့လည်းမစ္စတာအွန်ကင်ယွန်ကအခုလိုပြောပါတယ
် He finished with the ASEAN Plus 3 Foreign Ministers meeting and he will miss the ASEAN Regional Forum
တရုတ်နိုင်ငံသားရေးဝန်ကြီးမစ္စတာလီဟာအာဆီယံအပေါင်းသုံးနိုင်ငံသားရေးဝန်ကြီးအစည်းအဝေးပါဝင်တက်ရောက်ပြီးDRF ကအာဆီယံဒေသတွင်းလုံခြုံရေးအစည်းအဝေးကိုတော့မတက်ရောက်တော့ပဲမြန်မာပြည်ကိုသွားမယ်လို့ပြောပါတယ်
။မြန်မာနိုင်ငံအာဆီယံဥက္ကဋ္ဌတာဝန်မယူတော့ဘူးဆိုတော့ငင်းခွေးကလည်းကွဲပြောက်တယ်လို့မျိုးမြန်မာအရေးကိုအာဆီယံအစည်းအဝေးတွေမှာကြဲကြဲပြန့်ပြန့်ပြောဆိုဖို့တိတ်မလို့တော့တဲ့သဘောတက်ရောက်နိုင်တယ်လို့စိုးရိမ်မကင်းဖြစ်မိကြောင်းမစ္စတာအွန်ကင်ယွန်ကအခုလိုသုံးသပ်ပါတယ်။
Picking the bone of contention out of the radar scope, the issue of what's happening in Myanmar and where it is.
အရင်ပွားပွဲဖြစ်ခဲ့ရတဲ့မြန်မာကိစ္စကိုမြင်ကွင်းကနေအခုဖယ်ရှားလိုက်ပြီးဖြစ်တဲ့အခါမှာမြန်မာနိုင်ငံမှာဘာတွေဖြစ်ပြနေတယ်မြန်မာဟာဘယ်ကိုဥတီနေတယ်ဆိုတဲ့အချက်ဟာကျွန်တော်တို့ရဲ့အာဆီယံစည်းဝေးတွေမှာအာယုံစိုက်မှုပိုကျဲသွားပွဲရှိနေပါတယ်မြန်မာနိုင်ငံကအခြေအနေတရားလုံးအပေါ်နဲ့မြန်မာရဲ့ဒီမိုကရေစီလုပ်ငန်းစဉ်အပြင်တခြားဘာကိစ္စအပေါ်ပဲဖြစ်ဖြစ်အဲ့ဒီမှာဘာတွေဖြစ်ပြနေတာအပါအဝင်ကိစ္စတွေပေါ်အာရုံစိုက်မှုဟာပိုနေပါသွားပွဲရှိနေပါတယ
်သောတာရှင်များရှင်မြန်မာနိုင်ငံအာဆီယံလက်ထက်ဥက္ကဋ္ဌတာဝန်မယူတော့ဘူးလို့ဆုံးဖြတ်ချက်ချပြီးနောက်ပိုင်းအာဆီယံတွေးရေးမှူးချုပ်မစ္စတာအွန်ကင်ယောင်ရဲ့သဘောထားသုံးသပ်ချက်ကို VOA မြန်မာပိုင်းအစီအစဉ်ကဆက်သွယ်မေးမြန်းတင်ဆက်လိုက်တာဖြစ်ပါတယ်